စစ်ကောင်စီဟာစီးပွားကူးသန်းဌာနကိုဦးဆောင်စေပြီးတခြားဌာနပေါင်းစုံနဲ့ပြည်ထောင်စုကုံစည်နှုံတည်ငြိမ်ရေးကော်မတီကိုဇွန်လ28ရက်နေ့မှာဖွဲ့စည်းခဲ့ပါတယ်။ဒါပေမဲ့တလအတွင်းမှာဒီကော်မတီကတည်တာတဲ့အပြောင်းအလဲတွေလုပ်ခဲ့တာမရှိဘူးလို့တချို့ကဝေဖန်ကြပါတယ်။ဒီနေ့ဩဂတ်လ17ရက်နေ့မှာတော့ရွှေဒဂျက်သားရဲ့ပြင်ပပေါက်ဈေးဟာကျပ်38သိန်းကျော်လာပြီဖြစ်ပါတယ်။နိုင်ငံသားငွေဈေးနှုန်းတွေကလည်းဆက်ပြီးတက်နေတဲ့အတွက်စားစီ73စီလိုပြင်ပကဝယ်ရတဲ့ပစ္စည်းတွေရဲ့ဈေးနှုန်းကတော့ရုတ်တရက်ကျဆင်းသွားအောင်ထိန်းချုပ်မှုမလွယ်ကူနိုင်ကြောင်းလုပ်ငန်းရှင်တချို့ကပြောပါတယ်။အထွေထွေကုန်ဈေးနှုန်းကြောင့်စားသုံးသူရဲ့ဝယ်လိုအားကျနေပြီးလုပ်ငန်းမရက်သွားအောင်ထိန်းပြီးတော့လည်ပတ်နေရတယ်လို့ဒဝယ်ကရေလုပ်ငန်းကုမ္ပဏီတစ်ခုရဲ့ပိုင်ရှင်က VOA ကိုပြောပါတယ
်။လူတွေမှာပိုက်ကျသေးမှုရှိတော့ဝယ်စားနိုင်တော့ဘူးဗျာ။ Supply နဲ့ Demand ပါပဲ။မြောမြောထုံနိုင်တယ်ဆိုရင်ကုန်ကြေးပေါ်သွားမယ်ဒီပစ္စည်းရှောက်သွားရင်ဈေးနှုန်းကျလာမှာပဲကျွန်တော်တို့မှပြီပါဒါပေမဲ့တခုရှိရပြောခုလူတွေမှာဘာကြမရှိကြဘူးကြာလုံငန်းမရှိရတဲ့ကြတော့တော်တော်များများဘာကြရှောက်သွားတယ်ကော်မတီရောကော်မတီသူဖွဲ့ရောဒီစူးစမ်းရေးဒီလုံးပါပဲဆိုတော့မြေပြင်နေတော့ရခင်ဗျားလူနဲ့ပြီးတော့ပဲအလုံးလုံးလို့အချိန်မပြေတာနေအများကြီးရှိရတယ်ဒီကောဝီကြီးပါပဲကြာဒေါ်လာကိစ္စပါပဲဒေါ်လာကြောင့်အဲ့လိုဒုက္ခရောက်သွားတာဒေါ်လာစိတ်တည်ငြိမ်နေကျွန်တော်တို့ဘာမှဖြစ်ဘူးသူကျွန်တော်တို့ငါဖက်ကြည့်ရတယ်တူလိုပဲကြာအင်ဂျင်ဝိုင်းတွေဝယ်အင်ရတပိပါဆိုရင်ဆက်သိမ့်ပါကွာအခု20 25သိမ့်ပြရတယ်ကြာဘာပြောလို့လဲဆိုမလုံလုံမရောက်ဆိုကြည့်လုံကဘာပြောဆိုရင်အရင်ရတဲ့အများပဲကြာအဲ့ဒီသဘောမျိုးပဲရှိတယ
်ပြည်တော်စုကုံစင်းလုံးတည်ငြိမ်ရေးကော်မတီရဲ့ဌာနအလိုက်လုပ်ငန်းတာဝန်တွေထဲမှာအခြေခံစားကုန်ထုတ်လုပ်တာမှာအဓိကကျတဲ့လေယာဂန္ဓာနဲ့မွေးမြူရေးမှာတိုးတက်ဖို့လည်းအကြံပြုထားပါတယ်မြန်မာနိုင်ငံစံစဘာအသင်းချုပ်ကတော့စံစည်းတည်ငြိမ်ဖို့အရန်စံနေတဲ့ကအဲ့ရတသိန်းထုတ်ရောင်းသွားမယ်လို့အခုဩဂတ်လ၂ရက်နေ့မှာထုတ်ပြန်ထားပါတယ်။အမထစံကြမ်းတအိတ်ကို6000ကျပ်၊ရွှေဘူပေါ်စံမွေးတအိတ်ကိုတသိန်း2000ကျပ်နဲ့ရောင်းချပေးသွားမယ်လို့ပြောပါတယ်။တကယ်တော့ဒီဈေးနှုန်းတွေဟာပြင်ပပေါက်ဈေးနဲ့မကွာတဲ့ဈေးတွေဖြစ်တယ်လို့ဝေဖန်ခံနေရပါတယ်။လူတယောက်ကိုစံတအိတ်ပဲရောင်းချပေးမှာဖြစ်ပြီးတော့ဝါရန်လန်ကုန်စည်တိုင်း၊ဘရင်နောင်ကုန်စည်တိုင်းဒီနှစ်နေရာမှာပဲရောင်းချမှာဖြစ်လို့တယ်ယူဈေးကြောင့်ဝယ်မဲ့သူမရှိဘူးလို့လည်းတချို့ကပြောပါတယ်။တကယ်တော့စံစဘာနဲ့ပတ်သက်တဲ့ကုန်ဈေးနှုန်းတွေကိုတည်ငြိမ်အောင်ဖုတ်ပုမီးတိုက်နည်းတွေနဲ့ထိန်းချုပ်နိုင်မယ်လို့မထင်ကြောင်းရခိုင်ပြည်လုံးဆိုင်ရာတောင်သူတွေသမားတမကဥက္ကဋ္ဌဦးကျော်စံက VOA ကိုပြောပါတယ်။
စိတ်ရကဘယ်လောက်ရှိတယ်ဒီလူကြီးဘယ်လောက်ရှိတယ်အခန်းကဘယ်လောက်ရှိတယ်ဒီအချက်သုံးချက်ပေါ်မှာအခြေခံပြီးတော့အဲ့ဒီစံစဘာဖုံလုံးဘယ်လောက်ရှိတယ်ဒီကုန်ပြည်မှုကဘယ်လောက်ကြီးကျွန်တော်တို့လုပ်ဖြစ်တယ်အဲ့ဆိုတဲ့ပုံမှာကျွန်တော်တို့စဉ်းစားရတာပြည်ရင်းစားသုံးမှုဖုံလုံးကိုအခန်းကဏ္ဍကတော်တော်လေးကိုကျွန်တော်တို့ကွာနေတယ်ဆိုရင်ကုန်စင်းမှုကိုထင်းဖို့ကအထူးသဖြင့်စံစဘာကိုထင်းဖို့ကတော့အဲ့လိုလည်းတော့ကော်မတီဖွင့်ရုံတောင်းနေတော့အဲ့ဒီကော်မတီရဲ့မူဝါဒတပေါ်ပြရာတော့လက်ရှိကမှမရှိဘူးကျွန်တော်နေနဲ့ဆုံးကြတာပေါ့လေ
ကုံစိန်းနှုံးတွေတက်လာပြီမဲ့လဲဆက်ရုံအလုပ်သမားတွေအပါအဝင်အခြေခံအလုပ်သမားတွေအဖို့တနေ့ဝင်ငွေကလွန်ခဲ့တဲ့နှစ်တွေကအတိုင်းပဲမပြောင်းလဲသေးဘူးလို့မကွေးတိုင်းကဒေသခံတဦးက VOE ကိုပြောပါတယ
်လက်လုတ်လက်ထားပေါ့ဟိုအလုပ်ကျန်းသမားတွေပေါ့ဟိုသွားတော့ပြန်လုတ်တဲ့လူတွေပေါ့ဗျာအခုဖြစ်မယ်အခုလက်ရှိလုတ်ကြည့်တဲ့နေတယ်ပြုနေတယ်ဆိုတာထင်သားတယ်သူတို့ရဲ့ဝင်ငွေဒီဖြစ်တာမဲ့တပေါင်းခွဲကြရတယ်ကြောက်ကြလေးတက်ကောရတယ်ဗျာအခုတောင်သူတွေပေါ်တော့အခုအဲဒီတိတိတိနေနေတွေဝါးတွေစိုက်နေတယ်ပေါ့လေအဲ့ဒါငယ်ငယ်ငယ်နေကိုပေါင်းဖို့ပဲဟုတ်ဟုတ်မျက်နှုတ်ပဲဟုတ်ဟုတ်အလုပ်လို့လိုက်လုပ်ခဲ့ကောတောင်သူတွေကမနေ့9000ညနေ9000ပေါ့လေတပေါင်းဝင်ရဟိုအကျဉ်းချင်းစကားကြိုင်းပြောဖို့ဒီကျောပွဲလူကန်းစားရေဒီနေ့လောက်ခါကတပေါင်းနဲ့တော်ပြီးရဖို့မလွယ်အဲ့ဒါဒီတိုင်းအလုပ်လုပ်နိုင်ပါ့မလားတပေါင်းသူတို့အတွက်ဒီကြားကူဝဲရတဲ့ဆန်ဒီဒီသားစုတင်းရင်ခဲ့ဆိုတော့မလောက်ခါကျောက်ခဲဥပီကူးသားနေလွယ်ခေါ
်ပြည်တွင်းမှာအဓိကစားသုံးတဲ့စံကြောဈေးနှုန်းက24ပြီပါတဲ့တအိတ်ကိုကျပ်3000အထက်မှာရှိပါတယ်စံချမ်းဈေးတွေကလည်းကျပ်6000ကနေ8000အထိရှိနေပါတယ်အာနာမသိငင်ကပေါ်စံတပီကို2300ကျပ်ရှိခဲ့တာကနေအခုအချိန်မှာတော့9500ကျပ်ဖြစ်လာတာပါပြည်ပကလာတဲ့စားအောင်စီဈေးကအရင်က2300ရှိခဲ့တာကနေအခုတပိတ်တာကို1000ဝန်းကျင်ရှိပါတယ်စက်သုံးစီနဲ့တချို့ကုန်ပစ္စည်းတွေရဲ့ဈေးနှုန်းကစစ်ကောင်စီအာဏာမသိငင်ကတည်းကထက်ဝက်ကျော်ဈေးတက်သွားပြီလည်းဖြစ်ပါတယ်ခင်ဗျာ။